ူမျိုးတို့တပ်ဖြတ်မှုကိုဟန်တားဖို့ပြက်ကွက်ခဲ့တယ်ဆိုတဲ့ကိစ္စနဲ့ပတ်သက်ပြီးမြန်မာနိုင်ငံအပေါ်ဂမ်ဘီယာနိုင်ငံက ICJ မှာတရားစွဲဆိုထားတဲ့ကိစ္စကိုမြန်မာနိုင်ငံကတိုင်းရင်းသားလက်နက်ကိုင်အုပ်စုတွေကမတူကွဲပြားတဲ့သဘောထားတွေနဲ့တုံ့ပြန်နေကြပါတယ်ဒီလိုကွဲလွဲတဲ့သဘောထားတွေဟာသူတို့ဖွဲ့စည်းရဲ့အကျိုးစီးပွားနဲ့ဆက်စပ်မှုတချို့ရှိတယ်လို့တချို့ကလည်းသူတို့ကိုယ်တိုင်ကြုံတွေ့ခံစားခဲ့ရတဲ့နဲ့ဆက်ဆံနေတယ်လို့မြန်မာနိုင်ငံအရေးတက်ကြွလှုပ်ရှားသူလည်းဖြစ်ယူရိုဘားမအဖွဲ့အမှုဆောင်ညွှန်ကြားရေးမှူးလည်းဖြစ်သူဦးဟန်ယောင်ဝေကဆိုပါတယ်မတ်အင်ဂျင်နီယာကဆက်သွယ်မေးမြန်းတဲ့အခါဦးဟန်ယောင်ဝေကအခုလိုပြောကြားခဲ့ပါတယ်
အဲ့ဒီနေရာမှာပြောလို့ခက်ပါတယ်ဘာကြောင့်လဲဆိုရင်လက်နက်ကင်အဖွဲ့ဆိုတာကလည်းအမျိုးစုံရှိပါတယ်တချို့လက်နက်ကင်အဖွဲ့ကလူမျိုးရေးလက်နဲ့ကင်ထားတာရှိတယ်တချို့ကလည်းစီးပွားရေးနဲ့ကင်ထားတာအဖွဲ့လေးရှိတယ်ဆိုတော့ကျွန်တော်မြင်တာကတော့အခုလိုအဖြေလေးမတူတာဘာကြောင့်လဲဆိုရင်တော့တချို့ကကောင်းကောင်းမလေ့လာဘူးအစိုးရပြောပြတဲ့အတိုင်းဒီဟာကမွတ်စလင်ကိစ္စဖြစ်တယ်ဒီဟာကမြန်မာနိုင်ငံကိုတိုက်ခိုက်နေတယ်ဆိုတော့ဟာကိုပဲလက်ခံပြီးတော့မှအစိုးရလုပ်တဲ့ဟာထောက်ခံတယ်ဆိုတော့ပြောတဲ့လူလေးလည်းရှိပါတယ်တချို့ကလည်းအခုလိုမျိုးငင်းချမ်းရေးဆင်းနေထားတဲ့နေရာမှာအခွင့်ရေးတွေရထားတဲ့အဖွဲ့လေးရှိတယ်ပုဂ္ဂိုလ်လေးရှိတယ်သူတို့ကဒီဟာကိုမဆုံးရှုံးချင်ဘူးဒီအစိုးရကိုမထောက်ခံရင်ငင်းချမ်းရေးပြတ်သွားမယ်ပြတ်သွားရင်အကျိုးစီးပွားပြတ်သွားမယ်ဆိုတဲ့အဖွဲ့လည်းရှိပါတယ်ဒါပေမဲ့တကယ်လေ့လာတဲ့အဖွဲ့စည်းတွေကသူတို့မြန်မာကပါလဲဆိုရင်အခုဖြစ်နေတဲ့ကိစ္စကမွတ်စလင်ကိစ္စပဲမဟုတ်ဘူးဒီဟာကတတ်မတော်အနေနဲ့ဒီနိုင်ငံတကာရှိတဲ့တရားဥပဒေလေးကိုမလိုက်နာပဲနဲ့တိုင်းရင်းသားကိုတိုက်တဲ့ချိန်မှာဘယ်လိုဆိုးခဲ့တယ်ဘယ်လိုဥပမာအမျိုးသမီးလေးကိုမဒိန်းချင်တာဒါရိုးနေပြီသူတို့တကယ်လုပ်တဲ့ဆိုဒီဟာလေးကပေါ်လာမယ်ဆိုတော့ဒီဟာလေးထောက်ခံတယ်ပေါ့
ဥဟန်ညာဝေရဲ့သဘောထားမျိုးဘယ်လိုရှိပါလဲရှင
်ကျွန်တော်အနေနဲ့ကတော့ရစရာလည်းမရှိဘူးရှုံးစရာလည်းမရှိဘူး။ဘာကြောင့်လဲဆိုရင်ဒီဟာဝင်လောက်တဲ့နေရာမှာတရားမျှတဖို့လူအခွင့်အရေးကိုလိုက်နာဖို့ဒီမိုကရေစီဖြစ်လာဖို့ကျွန်တော်လုပ်ခဲ့ပါတယ်။ဆိုတော့အခုတော့နိုင်ငံတကာတရားရုံးမှာတရားစွဲလာတော့ကျွန်တော်အနေနဲ့မြင်တာကကောင်းတယ်။ဘာကြောင့်လဲဆိုရင်တိုင်းရင်းသားဖက်ကကြည့်မယ်ဆိုရင်တမတော်အနေနဲ့ဖိနှိပ်ထားတာလူတို့ကိုမောင်းထုတ်ထားတာလူတို့ကိုဖိနှိပ်ထားတာများပြီဒါပေမဲ့ဘသူမှကြည့်မဆိုင်ခဲ့ဘူးဒီကိစ္စကိုတရားရုံးတင်ဖို့စ조사လဲဘသူမှမအောင်မြင်ခဲ့ဘူးအခုလိုတရားရုံးရောက်လာတော့တမတော်ကတကယ်ဘယ်လိုရှိတယ်ကျင့်ဘယ်လိုရှိခဲ့တယ်ဆိုတာပေါ်လာမယ်ဒါကပြည်တွင်းမှာပဲမဟုတ်တော့ဘူးနိုင်ငံတကာအကုန်လုံးသိမယ်ဆိုတော့ဒီဟာကအခွင့်အရေးကောင်းဝယ်ကျွန်တော်တို့ကဒီမိုကရေစီတကယ်လိုလားရင်ကျွန်တော်တို့နိုင်ငံကိုကာကွယ်မဲ့တပ်ကဘယ်လိုအဆင့်တန်းရှိတဲ့ဘယ်လိုလေ့ကျင့်တဲ့ဘယ်လိုစည်းကမ်းရှိတဲ့ဆိုတော့အကုန်ပေါ်လာမယ်ဆိုတော့ကျွန်တော်အနေနဲ့မြင်တာဒီမိုကရေစီအတွက်ဆိုရင်တော့တကယ်ကောင်းတဲ့အခွင့်အရေးတစ်ခုဖြစ်တယ်လို့ပြောချင်ပါ
မြန်မာအစိုးရဘက်ကလူမျိုးတုံးတပ်ဖြတ်မှုအရေးမှာအထူးကြွန့်ကျင်တဲ့နိုင်ငံတကာဥပဒေပညာရှင်ပါမောခဝီလျံရှာဘတ်စ်ကိုရှေ့နေလိုက်ဖို့ငှားလိုက်တဲ့ကိစ္စမှာဟိုဘလို့မြင်ပါလဲရှင
်အဲ့ဒီပုဂ္ဂိုလ်ရဲ့ရည်တည်မှုပေါ်မှာဒီပါတယ်နိုင်ငံတကာမှာဆိုရင်တရားရုံးရောက်ရင်ဘယ်လောက်ဆိုးတဲ့လူဖြစ်ဖြစ်သူတကယ်အပြစ်ရှိတယ်ဆိုတာတရားသူကြီးကမဆုံးဖြတ်ခင်မှာရှင်းနေကောင်းကောင်းရှိတဲ့ဆိုတဲ့ယူဆမှုရှိတယ်။အဲ့ဒီအာကြောင့်သူကဝင်ပြီးမှမြန်မာပြည်ဖက်ညင်းမယ်ဆိုဖြစ်နိုင်တယ်။ဘာကြောင့်လဲဆိုခွင့်ရေးကိစ္စနဲ့လှုပ်လာတဲ့ရှင်းနေတယောက်ဖြစ်တော့သူကဝင်ညင်းမယ်ဆိုတာကတော့တကယ်ထူးဆန်းတယ်။ဘာကြောင့်လဲဆိုရင်ဒီတရားစွဲတဲ့နိုင်ငံရောသူတို့ရဲ့ရှင်းနေရောသူတို့ကအချက်လက်တကယ်ပြည့်စုံတော့ဒီလူကဘာကြောင့်အစိုးရဖက်နေပြီးညင်းမလဲဆိုတော့ဟာစဉ်းစားစရာဖြစ်တယ်ဒါပေမဲ့ကျွန်တော်ပြောတဲ့အတိုင်းပဲတရားမျှတအောင်ညင်းပေးမယ်ဆိုတဲ့သဘောလည်းဖြစ်နိုင်ပါတယ
် ICJ တရားရုံးမှာအမှုကိုကြားနာတဲ့နေရာမှာဒေါအောင်ဆန်းစုကြည်ကနေပြီးတော့မြန်မာနိုင်ငံသားဝင်ကြီးအနေနဲ့ခုခံခြေပမဲ့အပေါ်မှာရောဦးဟန်ညာဝေရဲ့အမြင်ဘယ်လိုရှိပါလဲရှင
်ကျွန်တော်တယောက်တည်းကတော့နိုင်ငံသားဝင်ကြီးအနေနဲ့ကတော့တာဝန်ရှိတယ်လို့ပြောလို့ရတယ်ဒါပေမဲ့ဒီအမှုကဒ တော့ဆန်းစစ်ကြီးနဲ့မဆိုင်ဘူး NLD နဲ့မဆိုင်ဘူးတကယ်ပြောမယ်ဆိုရင်တတ်မတော်ဘက်ကဆိုင်တဲ့ကိစ္စဖြစ်တယ်သူကတော့ညင်းပေးမယ်တတ်မတော်ကိုကာကွယ်ပေးမယ်ဆိုရင်ဒါကတင့်တော်လားဆိုတော့စဉ်းစားစရာဖြစ်ပါတယ်
ဒေါမ်ဆန်းစုကြည်အဲ့လိုမျိုးသူထွက်ဆိုမဲ့ကိစ္စပြည်ရင်းနိုင်ငံရေးအရာသူတို့အပေးယူလောက်တာမျိုးရှိနိုင်တယ်လို့သုံးသက်ချက်တွေလည်းထွက်လာပါတယ်အဲ့ဒီပုံမှာဦးဟန်ညာဝေးဘယ်လိုမြင်ပါလဲရှင
်အပေးယူရဲရှိနိုင်ပါတယ်ဒါပေမဲ့ကျွန်တော်မြင်မှာကကြွေးလိုက်တာပဲလို့ကျွန်တော်မြင်တယ်